တရရှိမြားရှင်အသက်16နှစ်အရွယ်မှာကလေးစစ်သားအဖြစ်စုဆောင်ခံခဲ့ရတဲ့မောင်တာယာနဲ့တွေ့ဆုံမိ мян ကန်အပိုင်းတက်မှာသူ့ကိုစစ်သားနဲ့ရဲတွေပါဝင်တဲ့အဖွဲ့ကချင်းချောက်ခေါ်ယူသွားခဲ့ပုံပထမဆုံးအကြိမ်စစ်တပ်ကထွက်ပြေးပြီးတော့မိဘအိမ်ကိုပြန်ရောက်လာပုံတွေကိုတင်ပြခဲ့ပါလေဒါပေမဲ့စစ်တပ်ကလိုက်လာချိန်မှာတော့မိဘဖြစ်သူတွေကကြောက်ရွံ့ပြီးတော့စစ်ထဲကိုပြန်လိုက်ခိုင်းတဲ့အတွက်အိမ်ကတခါထွက်ပြေးခဲ့ရတယ်လို့ပြောပြပါလေပြည်မှာရှိတဲ့ဆွေမျိုးတွေနဲ့တွားရောက်နေထိုင်ချိန်မှာစစ်ပြေးဆိုတဲ့အသည့်နဲ့ကြောက်ရွံ့နေခဲ့ရပုံကိုမောင်တာယာကအခုလိုပြောပြပါတယ်
။ကိုယ်စိတ်ထဲမှာဒီစစ်ပြေးဆိုတာကြီးကိုစိတ်ထဲမှာဖိစီးထားလို့လားမသိဘူး။ကိုယ်တင်များနှိမ်နဲ့အနေခံရတယ်။တကယ်လို့များရံဖြစ်လို့ဟိုပြဿနာတိုင်းများထောင်ပြန်ကြမှာပါကြောင်းနော်။စားစိတ်ထဲမှာအဲ့လိုပဲတွေးတွေးနဲ့ထောင်မကြမဲနဲ့စစ်တက်တော့ပြန်ထည့်မလားဘလို့ပဲပေါ့။အဲဒါအဲ့လိုပဲနေတိုင်းနေတိုင်းအဲ့စစ်တက်တွေကစပြေးကလေးရနေပြီးတော့အဲ့လိုပဲစိတ်ထဲမှာဒီလိုပဲအဲ့အလုံးတလုံးကတားရင်မတည်းမှာရှိတာပေါ့နော်ပြင်မှာအဲ့လိုဒီ6လ9လလောက်လဲကြောင်းလပိနဲ့တက်ဆိုင်မှာလေလပိတော်တော်ရင်းနဲ့အမှတငယ်ချင်းနဲ့ဇကားများတာပေါ့ဇကားများရင်းနဲ့ရံနဲ့ဖြစ်တဲ့ပြောချုပ်တယ်ရောက်တာပေါ့တားလည်းမသိဘူးကြောက်ကြောက်လန့်နဲ့ကျွန်တော်ကစစ်သားလို့ပြောမိတာပေါ့ပြောမိတာကဟာမင်းကဘယ်တက်ရင်ကဘာညာတော့မင်းဟာတားဒီလိုပဲနှစ်ချီ3ကဘာညာနဲ့ပြောခါကြတော့အဲ့တင်ရင်ကိုအကြောင်းကြားလားဘယ်လိုလောက်လဲလို့မသိဘူးတားအဲ့ချုပ်ခံထဲမှာတပတ်လောက်နေနေပြီးတော့ဟိုရန်ကုန်ထိန်းတိကိုတော့ပို့လိုက်အောင်အမှတလားလောက်နေရတယ
်စစ်တပ်အချုပ်ဆိုတဲ့နေရာမှာတလားတာနေခဲ့ရတဲ့အခြေအနေတွေကိုလည်းမောင်တရားကအခုလိုပြောပါလေ
ထောင်ကြတာတဲ့တော့မှပူဆိုးသေးတယ်အဲစစ်တပ်ကအချုပ်ပေါ့နော်ချင်းချင်းခတ်လာပြီးတော့ထမင်းကျွေးနေတယ်သူတို့စားတဲ့ဂျိုးတွေကျွေးတယ်သူကပိန်ကလပ်ပြီးတော့ရေရတဲ့ဟိုအနယ်တွေနဲ့ပြီးတော့တောက်လို့လည်းမရအောင်ညပတ်အိမ်နဲ့စောင်းနေတော့အေးတယ်ထုံညာစောင်းနေပါညာဘာကူမှမရှိဘူးအဲချက်ကြီးနဲ့အလိုအေးနဲ့တော်တော်နေတယ်တပ်ပေါ်မှာအဲနေရာတနေရာတော့တော်တော်စိုးစိုးဝါးဝါးနေရတယ်လို့ထင်တယ်ပေါ့နော်အတိုင်ရလာခေါ်တဲ့ခါကျတော့အမသားလို့တိုင်မှုကနေပြီးတော့မေးရအောင်နော်မင်းစစ်စစ်တပြောင်းဝင်တာဒါမှမဟုတ်ထောင်ရခံလို့ဆိုတော့ဒါတော့စစ်တပ်ထဲမှာတော့မနေချင်တော့ဘူးပေါ့နော်ထောင်မဲ့အရှာခံလို့ပေါ့အဲ့လိုတော့အဲ့ဒါသူကနေပြီးတော့ဒါတော့ဒါတရားဥပဒေပိုင်းလည်းမသိ65ရေရပါတယ်လည်းမသိသူပုံပုံမှန်သူကြော်ဒီကြော်နဲ့ပြည့်ပြောထောင်တနည်းချတယ်လေ
စစ်တပ်ထဲကိုပြောင်းဝင်ဖို့ညှင်းဆိုခဲ့တဲ့အတွေ့ထောင်တစ်နှစ်ချခံရပြီးတဲ့နောက်အင်းစိန်ထောင်ကနေရှမ်းပြည်တောင်ပိုင်းမှာရှိတဲ့ဟိုခိုးရဲဘက်စခန်းကို9လတာပို့ခံခဲ့ရပါတယ်။သရရှင်များရှင်အသက်16နှစ်သာရှိသေးပြီးတော့ဗားပြစ်မှုမှကျူးလွန်ခြင်းမရှိခဲ့တဲ့ကလေးစစ်သားမောင်တရားရဲ့ရဲဘက်စခန်းကအတွေ့အကြုံကိုနားဆင်ကြည့်ပါရှင်
။အဲဒီရဲဘက်စခန်းရောက်မှထောင်ကျရတာသိတာပေါ့နော်။ခမင်းကျွတ်တဲ့သူတွေလက်တဆုပ်လောက်လေးပဲကျွတ်တယ်။မနေ့9နာရီရနေပြီးတော့ညနေ9နာရီခွဲတည်းကိုအလုခိုင်းတယ်။ကြံမြောင်းပေါက်ရတာတနင်္ဂနွေပေါက်နေတဲ့လက်ကလုံးဝကြားလို့မရအောင်နှစ်ပေအကျဲတပေကွက်အနှံ့အဲ့တော့ညင်းညောင်းတူရတာဒါပေါက်ဘူးလည်းမပေါက်ဘူးတဲ့ခါကျတော့စက်စောက်ဝင်ပေါက်လည်းပေါက်လက်ကအရှိကြီးဦးတွေထသွေးတွေထွက်ထုံပြီးတော့လက်မောင်းနေတဲ့လက်ပင်ကြောရံကောင်းအဲ့လေတောင်းနေကြတော့နားမလားမနားဘူးမပေါင်းနိုင်အတကုံရိုက်လာခြေတော်တွေမှဆိုလဲပုတ်ပြီးတော့သွေးတွေထွက်ဒုတ်တက်တက်လေးနဲ့ရိုင်းတော့အသားမြုပ်ပြီးတော့သွေးတွေထွက်တယ်တခါကြရင်ဒုတ်အကြီးနဲ့ရိုင်းလဲအဲ့ရောင်ကိုင်းပြီးတော့လက်မဆောင်နိုင်တော့ဘူးအဲ့လိုမျိုးတော့အသေးနဲ့ရလိုက်တော့အကြီးနဲ့ကြလိုက်အဲ့လိုမျိုးလိုက်ရရင်နောက်ပိုင်းကျတော့သမင်းဝါအောင်လည်းမစားအောင်အလုပ်လည်းပြင်မလောက်ရဆိုတော့ခါကျမထူးတော့ဘူးအဲ့ဒါကိုစိတ်တော့ကိုမွေးပြီးတော့အရေးတော့မခံနိုင်ဘူးဆိုတော့အလုပ်တက်ကုန်လောက်တယ်သမင်းလေးနည်းနည်းအဟာရဖြစ်အောင်လို့ဆိုပြီးတော့ဘယ်လိုလုပ်လဲဆိုတော့သူများတွေသမင်းစားပြီးရရင်လေအဲ့ဟိုမိုးပြတ်တဲ့ဦးကြီးတွေမှာလက်စီတော့လက်စီရခါကျအဲ့နောက်ပုံစံပြူသွားပြီးဆိုအဲ့လက်စီတဲ့မိုးပြတ်တဲ့ဦးကြီးကိုအတားလေးရေစိတ်ပြီးအဲ့သမင်းစီလေးပြန်စား
မောင်တရားအလုံးလုတ်ခဲ့ရတဲ့ဟိုခိုးရဲဘက်စခန်းတစ်ခုထဲမှာတင်လူပေါင်း900ကျော်ရှိရမှာစစ်ပြေးစခန်းလို့ပြောရတော့အောင်ကိုပဲအများစုကတပ်ပြေးတွေဖြစ်နေတယ်လို့မောင်တရားကပြောပါတယ
်တအားနေတဲ့အဲစခန်းလေးမှာတော့900ကျော်တယ်တအားဟိုဘက်နည်းနည်းတမိုင်မိုင်ဝက်လောက်တွေမှာလည်းတချို့စခန်းတွေ3လေးစခန်းလောက်ရှိတယ်ဟိုခိုးစခန်းလို့ခဲမို့စခန်းလို့ခြားစခန်းတွေလည်းအများကြီးရှိသေးတယ်စစ်သားတွေပုံများတယ်စစ်ပြေးတွေအများဆုံးပဲတချို့အမှုတွေကတော့ခိုးတဲ့အမှုတို့လူတက်တဲ့အမှုတို့နိုင်ငံရေးတမားတို့ကနည်းနည်းနဲတယ်နှင့်ကြီးတွေအဲဘိန်းပြူအမှုတို့ပါတော့နည်းနည်းနဲအကုန်လုံးကြည့်လိုက်ရင်စစ်သားတွေကြီးပဲစစ်ပြေးအမှုတွေကြီးပဲ
ထောင်ကျရဲ့တစ်နှစ်ပြည့်လို့လွတ်လာချိန်မှာတော့မိဘရက်ထံကိုပြန်ခဲ့ပြီမဲ့မလုံယုံတဲ့အခြေအနေအောက်မှာမနေရတဲ့အတွက်မောင်တရားဟာပြည်ပကိုထွက်လာခဲ့ရပါတယ
်ထောင်ကလွတ်လွတ်တိုင်းရင်တက်ပြန်တော့ဘကိုတက်ပြန်တဲ့ခါကျတော့ကိုရခွေမနေရမှာထောင်ထွက်လဲတည်းပြီးတော့ตาကြတာပေါ့เนาะตาအမျိုးတွေဘေးပတ်ဝန်းကျင်ကပြောတာဟုတ်လားမဟုတ်လားမသိဘူးตาလည်းငယ်ပဲရှိသေးတယ်ဒါပေမဲ့သူတို့တွေကဘယ်လိုပြောလဲဆိုတော့တကယ်အဲ့လိုမျိုးထောင်ကြတာလူဆိုရင်ပေါ့เนาะအပြစ်မရှိတယ် ဟိုလာဖန်းတာလို့လာပြီးမေးရလို့စစ်ဆေးရလို့ဘာလို့ညာလို့ရှိတယ်ပေါ့နော်အဲ့လိုပြောတဲ့ခါကျညင်ဘလို့ရှင်းရပိုင်ညာတော့မေးရခါကျအဲ့ဒါတာစင်းလာတော့ဒီညမှာလည်းတာမနေကျွန်တော်ဆိုပြီးတော့ဒါထွက်လာတာပေါ့အခုချိန်ကြီးပဲ
အခုဒီမှာရောမိဘတွေရောဆက်တယ်ဒီလား
အခုဒီမှာလည်းမိဘတွေကိုအဆက်ဆက်မလုပ်ဘူးခဏလုံးရင်တော့ဒီမှာတကြပါနော်ဟိုတာမရအမေကိုဖမ်းလာလို့အဲ့လိုမျိုးကြီးကြားတာပေါ့နော်ဒီလိုမျိုးကြီးကြားလို့အဲ့ဒီမှာစိုးရင်ပြီးတော့မိသားတွေလည်းအဆက်အသွယ်မလုပ်ဘူးအခုချင်းကြီးဝေးရဆိုရင်၃နှစ်နီးပါးလောက်ရှိပြီပေါ့ဒီလိုမိပါရဲ့သားအမျိုးရင်းနဲ့
တို့ရရှင်များရှင်အဲ့ဒါမှခေါ်ဆောင်သွားခံရပြီးတော့အပြစ်တစုံတရာမရှိပဲဖမ်းဆီးထောင်ချခံရတဲ့မောင်တရားလိုကလေးမျိုးတွေဟာမြန်မာနိုင်ငံကမဆုံးနိုင်သေးတဲ့ပြည်ရမှန်တွေပါအတန်းပညာရည်လို့လေးလံအထိသာတင်ယူခဲ့ဘူးပြီးအသိပညာမကြွယ်ဝပါမိဘဝကပြီးတဲ့အသိနဲ့ဒီကနေ့ခေတ်မြန်မာနိုင်ငံရဲ့အခြေအနေကိုမောင်တရားကအခုလိုသုံးသပ်သွားပါလေရှင်
။ထောင်စားကြတဲ့အနေမှာမဟုတ်ပါဘူး။ဟိုးငငယ်လေးတွေကတာငလိုက်ကြက်လိုက်တာမိပါရင်နဲ့တာဖိနေကအလုံးလောက်တာတော့တာတော့နားမလည်ဘူးနော်။ဒါပေမဲ့ဟိုးငယ်ရနေရောခမင်းနဲ့ပုံမဲ့ဟိုဝါဝဖြူဖြူအဲ့လိုစားရတယ်လို့လည်းမရှိဘူး။ဟင်းနဲ့အဲ့လိုမျိုးကောင်းမွန်စားရတယ်လို့လည်းမရှိဘူး။ပြီးတော့ကြောင်းတက်လာပါလေဆိုတော့အခက်ခဲဖြစ်တယ်ပေါ့နော်။ကုန်ဒီနှုံကြီးတာလေပါညာအဲ့လိုတော့တားငယ်မသိဘူးဒါပေမဲ့မသိဆိုပေမဲ့ဒုက္ခရောက်တဲ့ဆိုတော့ကိုကုတ်ကိုတည်တယ်ကိုမိသားစုဒုက္ခရောက်တဲ့ဆိုတော့ကိုတည်တယ်အဲ့ဒါသူတို့လူကြီးတွေကနေပြီးတော့ဘာတွေကိုဘယ်လိုလုပ်ပြီးတော့နော်ဟိုကိုတိုက်မြန်လူတွေဒီလိုမျိုးငတ်ပြတ်နေရတော့အဆင်မပြေရတော့ဒုက္ခရောက်တာတို့သူတို့တွေကတမင်တကာနဲ့လုံနေရလားဒါမှမဟုတ်သူတို့ဟိုဒီအနာခံရတဲ့လုံနေရလားတော့တားမသိဘူးတားသိရတော့ဟိုဒီမြန်မာပြည်သားတော်တော်များများအောင်စားပွားအောင်ဒီစအနာရှင်အောင်ပါဘောနော်ဘလို့မှတတတတချင်အောင်ရှိရှိနဲ့နေရဖို့ကတော့မရှိပါဘူ
းဒါကတော့ကလေးစစ်သားဟောင်းမောင်တရားနဲ့ထိုင်းမြန်မာနယ်စပ်တနေရာမှာတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါလိမ့်ရှင်